မကွေးတိုင်းထဲမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးကြောင့်ဘေးလွတ်ရာထွက်ပြေးနေကြရတဲ့နှမ်းခါချေးရွာကပြည်သူတွေစေဝါအကူအညီလိုအပ်နေကြပါတယ်။စောမျိုးနယ်မှာဆိုရင်လည်းစေဝါတည်ဆောင်မှုဒေသခံတွေအနေနဲ့ရဲစခန်းကထောက်ခံစာတောင်းနေကြရပါတယ်။အခုလိုပြည်သူကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့မကွေးတိုင်းထဲကဂံကောခရိုင်မှာစေဝါရှာပါခတ်ခဲနေတဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ငွေတိုင်းထဲမှာစစ်ကောင်စီကပြီးခဲ့တဲ့နှစ်စက်တင်ဘာလကနယ်မြေရှင်းလင်းတာတွေကြောင့်နေအိမ်တရာကျော်မီးလောင်ကျွမ်းခဲ့တဲ့နှမ်းခါရော်ကရွာသူရွာသား4000ကျော်ဟာနှီးဆက်ရတောတောင်တွေထဲမှာခိုးလုံနေကြရပါတယ်။တောတောင်တွေထဲစစ်ဘေးဒုက္ခတဲ့အဖြစ်နေထိုင်တာအချိန်ကြာမြင့်လာတဲ့အတွက်စေဝါလိုအပ်ချက်တွေရှိနေပြီးဝယ်ယူပြီးတည်ယူဖို့အတွက်လည်းအခက်အခဲရှိနေတာပါ။ဒီအခြေအနေနဲ့ပတ်သက်လို့နှမ်းခါကျေးရွာသားတို့ကအခုလိုပြောပါတယ
်။ဖြူမော်ဝင်တဲ့နေရာမှာလုံးပြီးမလို့အပြည့်ဖြူမော်ရတဲ့လို့ဝယ်လို့လည်းမလို့ရပါမလို့လို့ပေါ်ဖို့လူဝရတော့ညာကြီးပုံမှာတယ်လို့မလွေတာလေ။ဝေလူကရရပြန်ရရဆိုတော့ဗာလဲတော့ခက်ခဲလာရတယ်လို့မလွေတော့။တိုးရလည်းအများကြီးရမြို့ပေါ်မှာလည်းတားယူမဆုံးဘူးကြ။ကံကောမအပိကလာတဲ့ငေါ့ပြီးတော့ရကျတဲ့ခါကျသူ့ရင်တော့ဝါလူပေါ်ကိုပြင်းရဖို့သူကလည်းပြေသွား။ပြေခုမရှိတော့ဘူးလေ။သူ့ရင်ကျော်တယ်မှာဒီကြပြည့်ရသူ့ရဲ့ပြေသူနေအာကုခါကြရတယ်အဲ့ဒါအများကြီး
နှန်းခါရွာဟာကံကောကလေးလမ်းပိုင်းမှာရှိတဲ့ကျေးရွာတရဖြစ်ပြီးကလေးမျိုးဘက်မှာလည်းစက်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်နေလို့တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်လမ်းခရီးလုံခြုံမှုမရှိသလိုကံကောဘက်မှာလည်းစက်ကောင်စီတန်းတန်းပေးပြီးလက်နက်တွေတပ်ဆင်ပေးထားတဲ့ပြူစောထီတွေအားကောင်းတဲ့ကျေးရွာတွေကိုဖျက်ဆီးရတဲ့အတွက်လုံခြုံမှုမရှိတဲ့အတွက်လည်းအခုလိုခက်ခဲနေတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲမကွေးတိုင်းစောမျိုးနယ်မှာဆိုရင်လည်းစေးဆိုင်တွေအနေနဲ့စေဝါဝယ်ယူဖို့ရဲစခန်းထောက်ခံချက်လှုံ့ဆော်ရတာတွေရှိနေတယ်လို့စောမျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။
ဆေးဝါးကူညီရတော့မလုံလောက်ဘူးလို့ပဲပြောမှာပေါ့နော်ဒီအရေးပေါ်အခြေအနေအတွက်တော့ပဲကုတာမှုပေးနိုင်မှုပဲပြင်ဆင်ထားရတာအဲလုံလောက်ကြီးတော့မရှိဘူးကျွန်တော်တို့ကဆေးတွေလည်းဝယ်ရတာနည်းနည်းကျက်တဲ့ခက်ခဲတယ်ပေါ့နော်ဆေးတော့ဒီရေချေဆွဲတော့တယ်တချို့ဆိုလည်းဒီဆေးဝယ်ကြရတော့လည်းရပိတ်တော့မတော်ဖက်နေကြတယ်ရှိတယ်ပေါ့နော်အရှင်းနေမှုပေါ့နော်ကျွန်တော်တို့ကလည်းကျွန်တော်တို့စီစဉ်ပြီးလို့ရတော့ဆီတော့စီစဉ်ပြီးတယ်ကောင်စီရဲ့ပြည်သူဟုတ်တယ်ကကျွန်တော်တို့ကတော့ဒီဆောမြို့နယ်ဆိုတာဝင်ပေါက်တရားဒီနဏီရာအဓိကတော့ဒီကြောက်ထူပဲဆိုရင်မင်းတက်ဝင်ပေါက်လို့ဖြစ်နေတော့ဆောမြို့နယ်ထဲမှာပါတဲ့ကြောက်ထူကတရတော်ဂိတ်တို့ပါလို့ဆိုရင်များအဆေးဆိုရင်အတယ်မခံဘူးပေါ့နော်ပုံမှန်ကတော့တဲဖို့မလိုဘူးပေါ့နော်လက်မှန်နဲ့ရစ်ကန်ထောက်ခံခြင်းနဲ့အဲ့လိုတဲရတာတော်တော့အရင်ထက်ဆိုရင်တော့အဆင်မပြေဘူးဗျာတချို့ကြတော့လည်းရစ်ကန်ထောက်ခံခြင်းမယူကျင်တာရှိတယ်တခါရဲစခန်းနဲ့ပတ်သက်ပြီးတော့ထောက်ခံခြင်းတွေယူပြီးမှဆေးဝယ်ရပြန်တော့လဲအဲပြည်သူလူထုကညဉ့်ညင်မှာစိုးလို့တချို့ဆိုင်တွေဆိုလည်းပိတ်ထားတယ်တချို့ကတော့လဲအဲရဲစခန်းတွေကိုထောက်ခံခြင်းပညာယူပြီးမှဒါဖြတ်တန်းတည်ဆောင်တာလည်းရှိတယ
်ဆောကြောက်ထုလောင်းရှည်မြို့နယ်၃မြို့နယ်ကိုစုပေါင်းပြီးဆောမြို့နယ်လို့တတ်မှတ်ထားတာဖြစ်ပြီးဆောမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုတော့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေစုပေါင်းပြီးဖွဲ့ထားကြတာလည်းဖြစ်ပါတယ်ဆောမြို့နယ်ထဲမှာလက်ရှိစစ်ဘေးဒုက္ခသည်2000ဝန်းကျင်ခန့်ရှိနေပြီးချင်းပြည်နယ်မင်းသက်မြို့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကြောင့်စစ်ဘေးရှောင်ရာရသူတွေလည်းအများအပြားရှိနေပါတယ်ဆောမြို့ကစစ်ကောင်စီတွေတက်ဆွဲအခြေစိုက်တဲ့ဌာနဆိုင်ရာရုံးတွေကိုအခုလာဖေဖော်ဝါရီ4ရက်ကဆောပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီကနေမြရှင်းလင်းတာတွေလုပ်နေလို့ဒေသခံတွေကကြေးရော်တွေကိုစွန့်ခွာတင်းရှောင်နေကြရပါတယ်ခင်ဗျာ